ပြည်ထောင်စုကလန်ဒန်နေသားပေါ်မှာလည်းတောက်ချာနေတဲ့ဘိုင်ကစိုးရွားတဲ့တိုက်ခိုက်မှုလို့သူခေါ်ဆိုတဲ့ဖြစ်ကိုလန်ဒန်မြို့တော်ဝန်စတိခန်းကပြစ်တင်ရှုတ်ချလိုက်ပါတယ်။အဲ့ဒီဖြစ်မှာပေါ်ခွဲပစ္စည်းအတူတွေပါတဲ့အတေကံဘုံခွဲအင်းကြီးကိုဝတ်ထားတဲ့လူတယောက်ကဓားတစ်ချောင်းနဲ့လူတွေကိုတိုက်ခိုက်ပြီးတော့အဲ့လူကိုရက်တက်ဖို့ကပြစ်တက်လိုက်ပါတယ်။ဒီဖြစ်ရတွင်တိုက်ခိုက်ခံရသူ2ဦးသေဆုံးပြီးတခြားလူအတော်များများဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါကိုအကြမ်းဖက်ဝါဒဆိုတိုက်ခိုက်မှုဖြစ်တတ်မှတ်ပြီးတော့စုံစမ်းစစ်ဆေးနေပါတယ်။အခင်းပြတဲ့နေရာကိုရဲတွေရောက်မလာခင်မှာအနားမှာရှိတဲ့လူတွေကတိုက်ခိုက်သူကိုဝမ်းဖိုင်ဝိုင်းဖမ်းလိုက်တယ်ဆိုတော့မြို့တော်ဝန်ခန်းကအတည်ပြုပါတယ်တိုက်ခိုက်သူကိုရဲကပြစ်တက်လိုက်တယ်ဆိုတော့လန်ဒန်ရဲတပ်ဖွဲ့လက်ထောက်ကော်မရှင်နာမင်းကြီးနယူဘော့ဆူကအတည်ပြုပေမဲ့တိုက်ခိုက်ရတဲ့ရည်ရွယ်ချက်ကိုတော့ခံမှန်းပြောဆိုမသွားပါဘူးအခင်းပြရကိုရဲဘော်တုံ့ပြန်လှုံ့ဆော်ကြသူတွေကိုဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကရောအတိုက်ခံလေးပါးပါတီခေါင်းဆောင်ဂျယ်ရမီကော်ဘင်းကပါချီးကျူးပြောဆိုပါတယ်အမေရိကန်သမ္မတအင်ဂျီလိုကလည်းအပြစ်မဲ့လူတို့ပေါ်ဒီလိုဆိုးရွားတဲ့တိုက်ခိုက်မှုမျိုးကိုအပြင်းထန်ရှုတ်ချကြောင်းနဲ့ပြည်ထောင်နိုင်ငံကိုကူညီမဲ့အကြောင်းကြေညာသလိုသမ္မတဒေါ်နယ်ထရန့်ကိုဒီဖြစ်ရက်နဲ့ပတ်သက်လို့အစီရင်ခံထားပြီးတော့အခြေအနေကိုမပြတ်စောင့်ကြည့်နေတယ်လို့ထုတ်ပြန်ကြတဲ့ခုမှပြောထားပါဗျ။